မြန်မာနိုင်ငံကပြည်ပကားတွေကြားမှာမြေစာပင်ဖြစ်ခဲ့ရတဲ့ကလေးငယ်တွေဘဝပြန်လည်ထူထောင်နိုင်ရေးအစီအစဉ်တစ်ခုကိုနိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီနဲ့ကလေးသူငယ်အခွင့်အရေးလှုပ်ရှားသူတွေကမကြာခင်ကပဲစတင်ခဲ့ကြပါတယ်။ကလေးငယ်တွေရဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်မှုအတွေ့ရန်ကုန်တိုင်းမြို့ပြဆင်ကြီးဘုံတွေမှာစတင်လှုပ်ဆောင်နေတဲ့အစီအစဉ်ကိုပြည်ပကားတွေဖြစ်နေတဲ့ဒေသတွေအထိနောက်ပိုင်းမှာတိုးချက်လှုပ်ဆောင်သွားဖို့စီစဉ်နေကြတာလည်းဖြစ်ပါတယ်။အသေးစိတ်ကိုမတ်ဆုမုံကတင်ပြပါမယ်
။ဟုတ်ကဲ့ပါ။မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့စစ်ဘေးဒဏ်သင့်ဒေသတွေ၊ဘာသာရေးလူမျိုးရေးပြည်ပခါဖြစ်ပွားတဲ့ဒေသတွေကကလေးငယ်တွေရဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာပြန်လည်ထူထောင်ရေးကလေးငယ်တွေအတွက်ငြိမ်းချမ်းရေးလို့အမည်ပေးထားတဲ့အစီအစဉ်နဲ့စတင်ဆောင်ရွက်နေတဲ့အကြောင်းမြန်မာနိုင်ငံကလေးငယ်အခွင့်အရေးများဖွံ့ဖြိုးတိုးတက်ရေးကိုယ့်ရဲ့အဖွဲ့ကပြောဆိုလိုက်ပါတယ်။ကျမ်းမာရေးပညာရေးစတဲ့ကလေးငယ်တွေဆုံးရှုံးခဲ့ရတဲ့အခွင့်အရေးတွေဖြည့်ဆည်းပေးနိုင်မှုစ조사နေတာဖြစ်တယ်လို့လည်းစီမံကိန်းဒါရိုက်တာဦးအားကာဆိုနောင်ကရှင်းပြပါဗျ
။ကလေးတွေငင်းငင်းရှိလို့လိုအပ်တယ်။ကလေးတွေကဟိုရောက်ဒီရောက်တာဒီဟာတွေရောက်တာဒီကလေးတွေဘွားလုံးငုံမှုမရှိတာဒီနေထွေးမှုမရှိတာဒီကလေးတွေဟိုကာကွယ်ဆောက်ရှောက်ခံနိုင်ခွင့်ဆိုတဲ့အခွင့်အရေးတွေဒီဘိုက်တွေဆုံးရှုံးတာတွေရှိတယ်။ဟာလာဒါတခြားပညာရေးနဲ့ပတ်သက်ပြီးတော့ဆုံးရှုံးတာတွေရှိတယ်။ကျမ်းမာရေးနဲ့ပတ်သက်ပြီးဆုံးရှုံးတာတွေရှိတယ်ပေါ့နော်။အဲ့တော့အဲ့ဒီ peace process ဒီလေပဲကလေးတွေအတွက်အရေးပါတယ်ဆိုတဲ့ဟာကိုကျွန်တော်တို့က peace ဒီလူမျိုးတစ်မျိုးအတွက်တည်းမဟုတ်ဘူးဘာသာတစ်ခုအတွက်လည်းမဟုတ်ဘူး peace ဒီနိုင်ငံသားအလုံးအတွက်ဖြစ်တယ်ဆိုတဲ့ကျွေးချက်နဲ့ပေါ့နော်ဒီ peace process ဒီမှာနိုင်ငံသားတိုင်းဟာပါဝင်ဆောင်ရွက်ဆိုတဲ့အရာလေးကိုကျွန်တော်တို့ကအာ public ကိုချပြလို့တဲ့ကျွေးချက်နဲ့လုပ်တာပါ
ခလေးငယ်တွေရဲ့အနာဂတ်ဘဝငြိမ်းချမ်းလုံခြုံမှုရှိရေးတနိုင်ငံလုံးအတိုင်းအတာနဲ့အကောင့်ထည့်ဖို့ဆောင်ရွက်နိုင်မှုနိုင်ငံတော်သမ္မတအပါအဝင်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီကိုပါအတိပေးအကြောင်းကြားထားပြီးတော့နှိရှေစီမံကိန်းချမှတ်အကောင့်ထည့်ဖို့ဆောင်ရွက်နိုင်မှုစ조사နေကြတယ်လို့လည်းပြောပါတယ်ရန်ကုန်မြို့အနီးနားမြို့နယ်တွေကနေစတင်ခဲ့တဲ့စီမံကိန်းတွေကိုတော့တခြားလက်နက်ကိုင်တိုက်ပွဲတွေဘာသာရေးလူမျိုးရေးပြည်ပခါတွေကြုံခဲ့ရတဲ့ဒေသတွေအထိတိုးချဲ့သွားဖို့လည်းရည်ရွယ်ထားတယ်လို့ပြောပါတယ်
these process they loan it so I buy ကိုမြန်မာပြည်ဆန္ဒလို့မျိုးတွေရနေပြီးတော့ပူပေါင်းကူညီမှုမရှိတဲ့နဲ့တော့ဒီကျွန်တော်တို့အခုလုပ်တဲ့ feedback ခြေရန်ဒီလေပဲလူကျင်တဲ့ target ဒီရောက်မှာမဟုတ်ဘူးပေါ့အဲဒါကြောင့်မို့ကျွန်တော်တို့ကလည်းသူတို့လည်းဟိုရှင်းကတ်တယ်ဒါလေးတွေလည်းချပြတယ်ကျွန်တော်ဝင်းကြီးနဲ့လည်းတွေ့ပြီးပြီပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲဝင်းကြီးကလည်းအားပေးပါတယ်သူတို့ဘက်က backing လုပ်ပေးမယ်ဆိုတဲ့အကြောင်းသူတို့နဲ့စိတ်သဘောထားချင်းတစ်ခါတည်းဖြစ်တဲ့အကြောင်းအဲ့ဒါလေးတော့ပြောပါလေဆိုရရန်ကုန်တိုင်းဒေသကြီးဆိုရစီမှာ26မြို့နယ်တင်ထားတယ်။အပြင်ကြီးချမ်းမကြီးတူရတော့မဟုတ်ဘူးပေါ့နော်။တို့စိတ်တိုင်းရုပ်တိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်ဖို့ဒီတို့ရဲ့ဘဝလုံခြုံမှုမရှိတဲ့အကြောင်းမျိုးကြောင့်ဘဝလုံခြုံမှုမရှိတဲ့ကာဝယ်ဆောက်ရှောက်ခွင့်ဆုံးရှုံးနေတဲ့နော်ကလေးတွေပေါ့။ကလေးတွေကကာဝယ်ဆောက်ရှောက်ခံနိုင်ခွင့်ရှိတယ်လေ။ဒါပေမဲ့တချို့ကလေးတွေကကာဝယ်ဆောက်ရှောက်ခံနိုင်ခွင့်မရတဲ့အပြင် abuse လုပ်ခံရတယ်။အတင်းအဓမ္မအလားအလုပ်သမားအဖြစ်သူကလုံချင်ခြင်းမချင်ခြင်းဘဝပြီးချင်းတွေကလုံရတဲ့အားမျိုးကြီးရှိတယ်။နော်တချို့ကလည်းတောင်းစားနေကြတယ်အဲ့အမျိုးမျိုးပေါ့ကျမရဲ့အဲ့အဲ့ဒီဟာတွေကြော်နေပပျောက်သွားဖို့ကဲဒါအပိုင်းပေါ့နော
်စီမံကိန်းမှာတော့ကလေးငယ်တွေကိုစောင့်ရှောက်ပေးနေတဲ့ဂီဟာတွေအခမဲ့ပညာသင်ကြားပေးနေတဲ့စာသင်ကျောင်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သလိုလူမှုရေးလုပ်ငန်းတွေမှာတက်တက်ကြွကြွပါဝင်နေကြတဲ့အမှုပညာရှင်တွေကိုလည်းကလေးငယ်အခွင့်အရေးဖွံ့ဖြိုးတိုးတက်ရေးဆိုင်ရာတန်တမန်တွေအဖြစ်နဲ့ခန့်အပ်ထားပါတယ်ကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ UNICEF ကတော့မကြသေးခင်နှစ်တည်းအတွင်းဘာသာရေးလူမျိုးရေးကွဲပြားမှုအပေါ်မှာအခြေခံတဲ့အကြမ်းဖက်မှုတွေကြောင့်လူပေါင်းသိန်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ရခိုင်ပြည်နယ်အတွင်းကကလေးငယ်တွေဖွံ့ဖြိုးရေးပညာရေးနဲ့ကာကွယ်စောင့်ရှောက်ရေးအတွက် American $12,300 မှာဖြစ်တယ်လို့လည်းမကြသေးခင်ကပဲကြေညာထားခဲ့ပါတယ်ရှင်